Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့ညနေ6:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မသင်ခီထိုက်ပါဂျေရုဆလင်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်ကျူးကျော်သိမ့်ပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်မှုကိုဘက်လိုက်ထောက်ခံလိုက်တာဖြစ်စေတယ်လို့အရတ်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆယ်မှာတင်းမာမှုတွေဖြစ်နေတာကိုငြိမ်းချမ်းစွာဖြေရှင်းဖို့ချက်ချင်းလှုံ့ဆော်ပြမယ်လို့ကုလသမဂ္ဂရဲ့တန်ကိုစလေကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တင်းတွေပြင်းနာဆင်ကြရမယ့်တင်းလွှာတွေထဲမှာတော့
ကိုချိန်မှာတော့လူခွေဆိုတာစကလုံးအားဖြင့်တော့ရင်ပါတော့ပါဘူး။တို့တော့လေသူတို့အမှန်တကယ်လူခွေနဲ့အသားမကျနိုင်သေးပါဘူး။ပြောရရင်တော့လူခွေဆိုတာဘာလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောချင်ပါတယ်။ကောင်းကောင်းသူတို့ကိုယ်ဟဲ့မသိ
လူခွေရေကကွယ်မြင့်တင်သူများအဖွဲ့ HRDP မှူးဆောင်ဒါရိုက်တာဦးမြင့်ပြောသွားတာပါ။ပြည်စုံကိုတည်နေပြီးမှနားဆင်ကြပါမယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ကမူရစ်ဆေးဝါးတည်ဆောင်သူတွေနဲ့ထိုင်းစစ်တပ်ကြားပြစ်ခတ်မှုဖြစ်ခဲ့လို့မူရစ်ဆေးတည်ဆောင်သူ၅ဦးတည်ဆုံမှုရှိတဲ့အကြောင်းတခါကယ်လီဖိုးနီးယားပြည်နယ်ကတော်မီလောင်မှုအခြေအနေတွေအပြင်ဒီဆောင်းဝါဒီနဲ့နေသိကူရာဒီရောက်တိုင်းဖျော်ဖြေပေးနေကြရာဒီသချင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်လိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ကျူးကျော်သိမ့်ပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တာကိုဘက်လိုက်ထောက်ခံလိုက်တာဖြစ်စေတယ်လို့အရတ်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။အရတ်အဖွဲ့ချုပ်နိုင်ငံခြားရေးဝန်ကြီးတွေအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းအရေးပေါ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာချက်ထုတ်လိုက်တာပါ။သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အရှိအလယ်ပိုင်းငင်းချမ်းရေးလုပ်ငန်းစဉ်မှာဂျာဝင်ပံပိုးပေးနေသူတဦးအဖြစ်အမေရိကန်ရဲ့အခန်းကဏ္ဍကိုပါရုပ်သိမ်းလိုက်တာဖြစ်တယ်လို့လဲကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်သမ္မတထရန့်ရဲ့ဂျေရုဆလင်အရေးဆုံးဖြတ်ချက်ဟာငင်းချမ်းရေးကြိုးပမ်းမှုကိုရုပ်ရော့စေပြီးတင်းမာမှုတွေပိုပြီးတော့နှက်ဆိုင်သွားစေတယ်လို့မကျေနပ်မှုတွေပေါ်ပေါက်လာနိုင်ပြီးဒေသတွင်းမှာအကြမ်းဖက်မှုတွေဗျမ်းပရာအခြေအနေတွေနဲ့သွေးတဲ့တန်ယိုအခြေအနေတွေပေါ်ပေါက်လာနိုင်တဲ့ချင်းချောက်မှုဖြစ်တယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်။သမ္မတထရန့်ရဲ့ကြေညာချက်ကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘာနိုင်ငံတွေအနေနဲ့ပါလက်စတိုင်းကိုအချုပ်အခြာအာဏာပိုင်နိုင်ငံအဖြစ်အသိအမှတ်ပြုပြီးဂျေရုဆလင်ကိုပါလက်စတိုင်းမြို့တော်အဖြစ်အသိအမှတ်ပြုဖို့ကိုလည်းအရအဖွဲ့အကြီးအကဲကတိုက်တွန်းပါတယ်။ကုလသမဂ္ဂလူချိုရေးကောင်စီဘက်ကလည်းသမ္မတထရန့်ရဲ့ကြေညာချက်ကိုရှုတ်ချတဲ့ဆုံးဖြတ်ချက်ချမှတ်ပေးဖို့အရတ်အဖွဲ့ချုပ်နိုင်ငံခြားရေးဝန်ကြီးတွေကတောင်းဆိုပါတယ်။နောက်ဖက်ကနဲ့ဂါဇာကမ်းမြောင်ဒေသတို့မှာ၃ရက်ကြာလမ်းပေါ်ထွက်ဆန္ဒပြမှုတွေ၊နောက်အီဂျစ်နိုင်ငံမြို့တော်ကိုင်ရိုကအယ်အဇာဘလီတို့မှာဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်ကိုင်ရိုမြို့တော်မှာအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကလည်းဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ကြေညာချက်မှာတော့သမ္မတထရန့်ရဲ့သမိုင်းဝင်ကြေညာချက်အပေါ်ဥရောပဘက်ကကန့်ကွက်ရှုတ်ချမှုတွေကိုကြားနေရတဲ့အကြောင်းဒါပေမဲ့ကြေညာချက်ထုတ်ပြီးနောက်မှာအစ္စရေးကိုဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာတွေအစ္စရေးအပေါ်အလွန်အမင်းစန့်ကျင်လှုံ့ဆော်တာတွေကိုတော့ကန့်ကွက်ရှုတ်ချတာမတွေ့ရဘူးဆိုပြီးတော့ပြောဆိုထားပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကအကြီးဆုံးခရစ်ယာန်ဘုရားကျောင်းနဲ့အယ်အဇ်ဟာတက္ကသိုလ်တို့ကအကြီးအကဲတွေကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ရဲ့ဒီဇင်ဘာလ20ရက်နေ့ကိုင်ရိုမြို့တော်ကိုလာရောက်မဲ့ခီးစဉ်အတွင်းမှာတွေ့ဆုံမှာမဟုတ်ဘူးလို့ပြောဆိုပါတယ်။ပါလက်စတိုင်းသမ္မတမမ်မုတ်အဘတ်စ်ကလည်းအမေရိကန်ရဲ့ဂျေရုဆလင်အရေးဆုံးဖြတ်ချက်ဟာလက်သင့်မခံနိုင်စရာဖြစ်တယ်လို့ပြောဆိုပြီးအမေရိကန်ဒုသမ္မတကိုတွေ့ဆုံမှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်ရှင်။
ယူရိုနိုင်ငံမှာရှိတဲ့ IS သွေးကြွအဖွဲ့ကိုတိုက်ထုတ်တဲ့၃နှစ်ကြာစစ်ပွဲဟာအောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရတ်ဝန်ကြီးချုပ် Haider El Abadi ကစနေနေ့မှာကြေညာလိုက်ပါတယ်။အီရတ်စီးရီးယားနယ်စပ်ဒေသကိုအီရတ်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက် IS သွေးကြွတွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာလိုက်ကြောင်းဝန်ကြီးချုပ် Abadi ကဘိုက်တက်မှာပြုလုပ်တဲ့အီရတ်သတင်းသမားများတက်မကစီစဉ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ Syria စစ်တပ်ကိုကူညီပံ့ပိုးပေးနေတဲ့ Russia က Syria မှာရှိတဲ့ IS စစ်သွေးကြွအဖွဲ့ကိုချေမှုန်းနိုင်ပြီလို့ကြေညာလိုက်ပြီးနောက်နှစ်ရက်အကြာမှာပဲအခုလို Iraq ကကြေညာခဲ့တာဖြစ်ပါတယ်အခုလိုတိုက်ပွဲအောင်မြင်အောင်ကြီးညာခဲ့တာဟာ Iraq တပ်တွေက Iran Syria နယ်စပ်ကိုသာမကအနောက်ပိုင်းတဲကန်ရကိုပါထိန်းချုပ်ထားနိုင်တာကိုဆိုလိုကြောင်း Iraq အစိုးရကပြောပါတယ်အဲဆီသွေးကြွတွေဟာ2014နွေကာလလောက်က Iraq တနိုင်ငံလုံးရဲ့၃ပုံ၃ပုံလောက်ကိုတိမ့်ပိုက်ခဲ့ပြီးအီရတ်နိုင်ငံတည်ရှိမှုကိုချိန်ချောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနယ်မြေတွေအားလုံးကိုအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့အကူအညီနဲ့အီရတ်တပ်တွေကပြန်လည်တင်ပိုက်နိုင်ခဲ့တာပါ။အဲ့ဒီစစ်သွေးကြွတွေသူတို့ရဲ့ကာလီဖိတ်နိုင်ငံအဖြစ်ကျင်းပခဲ့တဲ့အီရတ်ကနေရာတွေထဲမှာနောက်ဆုံးကျန်နေတဲ့နေရာတွေကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးအဲ့ဒီကဒေသခံတွေ ISD ရဲ့ရက်ဆက်တဲ့ထိန်းချုပ်မှုအောက်ကလွတ်မြောက်အောင်လုပ်နိုင်ပြီဆိုတာကိုအခုအီရတ်ရဲ့ကျင်းညာချက်ကနေသိလာရတဲ့အတွက်အီရတ်ပြည်သူတွေနဲ့အီရတ်တပ်ဖွဲ့တွေကိုချီးကျူးကုန်ပြုကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟက်ဇာနူဝတ်ကလည်းစနေနေ့မှာပြောပါတယ်အီရတ်ဝန်ကြီးချုပ်အဘာဒီကတော့ဒီဇင်ဘာ10ရက်နေ့ကိုအမျိုးသားအားလည်းရဲ့အဖြစ်နှစ်စဉ်ကျင်းပမှာဖြစ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်အစုမစ္စစ်ဆပီပြည်နယ်ဂျက်ဆန်မြို့ကပြည်သူအခွင့်အရေးပြတိုက်ကိုဖွင့်ပေးရတာအတွက်စိတ်လှုပ်ရှားရပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားရင်းပြည်သူအခွင့်အရေးခေါင်းဆောင်တွေဖြစ်တဲ့မက်ဂါအေဗာစ်နဲ့တရားဟောဆရာမာတင်လူသကင်းဂျူနီယာတို့ကိုဂုဏ်ပြုချီးကျူးခဲ့ပါတယ်။တရားဝင်ပြတဲ့ဖွင့်ပွဲမကျင်းပခင်သမ္မတထရန့်ကမနေ့စနေနေ့ကမင်ကွန်ပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြတဲ့တရှိရာနေရာကိုဆန္ဒပြသူတွေရောက်လာပြီးသမ္မတထရန့်ကိုမုန်းတဲ့အကြောင်းစာတမ်းတွေကန်ဆောင်ဆန္ဒပြကြပါတယ်။သမ္မတထရန့်ကတော့မစ္စစ်ဆပီပြည်နယ်အုပ်ချုပ်ရေးမှူးဖီဘရိုင်ယန်နဲ့လုံခြံခံခဲ့ရတဲ့ NAACP ခေါင်းဆောင်မက်ဂါအေဗာစ်ရဲ့ချင်ရစ်သူဇနီးတို့ပါတက်ရောက်တဲ့ပြည်သက်ကိုမင်ကွန်ပြောကြားရမှာတိတ်ပြင်းပြင်းထန်ထန်မတုံ့ပြန်ခဲ့ပါဘူး။ပြတိုက်ဖြစ်မြောက်အောင်ဖန်တီးခဲ့သူတွေကိုကျေးဇူးတင်တဲ့အကြောင်းနဲ့လေးစားပါကြောင်းပြည်သူ့အခွင့်အရေးခေါင်းဆောင်တွေရဲ့ပေးဆက်ခဲ့ရမှုတွေနဲ့ထိုက်တန်အောင်ပြန်လည်ပေးဆက်ကြရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတကိုဝေဖန်သူတွေကတော့သမ္မတဟာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုံ့ဆော်ခဲ့သူလို့ဝေဖန်ခဲ့ကြပါတယ်။ဒီပြတဲ့ဖွင့်ပွဲမှာမင်ကွန်းပြောဖို့စီစဉ်ထားတဲ့ပြည်သူ့အခွင့်အရေးစံပြလဲဖြစ်တဲ့အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ဂျွန်လူးဝစ်ကတော့သမ္မတထရန့်အဲ့ဒီမှာရှိနေမှာမို့သူမတက်ဖို့ကြာသာပရင်းနေကပဲကြေညာခဲ့ပါတယ်ရှင်။
ယူကရိန်းတိုက်ခိုက်နိုင်ငံရေးသမားလည်းဖြစ်ဂျော်ဂျီယာသမ္မတဟောင်းလည်းဖြစ်တဲ့မီခဲလ်ဆာကတ်ရီလီကသူ့အစာငတ်ခံဆန္ဒပြနေတယ်လို့ကြေညာလိုက်ကြောင်းသူ့ရဲ့ရှေ့နေတွေကသတင်းတောက်တွေကိုဒီကနေ့မှပြောလိုက်ပါတယ်။မစ္စတာဆာကတ်ရီလီကသူ့ကိုထောက်ခံတဲ့သူတွေကိုခီယက်မြို့မှာဒီကနေ့ဆန္ဒပြကြဖို့နဲ့သမ္မတပက်ထရိုပိုရိုရှန်ကိုကိုအရေးယူပြီးသမ္မတအဖြစ်ကနေဖြုတ်ချဖို့တောင်းဆိုထားတဲ့စာကိုသူ့ရဲ့ရှေ့နေရူစလန်ချော်နိုလူစကီကထုတ်ပြန်လိုက်ပါတယ်။မနေ့စနေနေ့ကတော့ယူကရိန်းဆိုရရှိနေတဲ့ဘက်ကမစ္စတာဆာကတ်ရီလီကိုတရားရုံးမတင်ခင်ကာလမှာနေကြေကျုပ်ထားပြီးစောင့်ကြည့်သွားဖို့တရားရုံးကိုတောင်းဆိုလာနိုင်ပွဲရှိတယ်လို့ယူကရိန်းရှေ့နေချုပ်ယုံရဲ့ပြောခွင့်ရကပြောပါတယ်ယူကရိန်းတာဝန်ရှိသူတွေကတော့မစ္စတာဆာကတ်ရီလီဟာသမ္မတဟောင်းဗစ်တာယန်နူကိုဗစ်ဦးဆောင်တဲ့အဖွဲ့ကိုအားပေးကူညီခဲ့တယ်လို့ဆွဆွဲလိုက်ပြီးသူ့ရဲ့ဆန္ဒပြမှုတွေကရုရှားကယူကရိန်းနိုင်ငံပေါ်ကျန်းစီမှုတွေရဲ့အစိပ်ပိုင်းတည်းရဲ့ဖြစ်တယ်လို့ပြောလိုက်ပါတယ်ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မစ္စတာဆာကတ်ရီလီဘက်ကတော့လက်မခံဘဲပယ်ချလိုက်ပါတယ်သူကိုယူကရိန်းနိုင်ငံရဲ့မြို့တော်ကီယက်မှာတောက်ကြနေကပြန်ပြီးဖမ်းဆီးခဲ့တာဖြစ်ပြီးတော့သူကိုထောက်ခံသူတွေကတော့မစ္စတာဆာကတ်ရီလီကိုပြန်လွှတ်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ယူအေအမေရိကန်အတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။မြန်မာနိုင်ငံတွင်ဘိမ့်ဆိုင်ပြုံးမှုဟာဒီနှစ်အတွင်းတိတိတသားရော့ကျသွားတယ်လို့ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုဆရာယုံ UNODC ကပြောဆိုပါတယ်။မြန်မာနိုင်ငံတွင်ဒီနှစ်ဘိမ့်ဆိုင်ပြိုမှုက2015ခုနှစ်နဲ့နှိုင်းယှဉ်ရင်း၄ပုံတစ်ပုံရော့ကျသွားတာလို့ UNODC အစီရင်ခံစာကဖော်ပြပါဗျာ။2015ခုနှစ်ကဟက်တာ5000ကျော်စိုက်ခဲ့ရာကနေဒီနှစ်မှာဟက်တာ4000ကျော်အထိရော့ကျခဲ့တာပါ။ဘိမ့်ဆိုင်ပြိုမှုရော့ကျပြီမဲ့လို့လည်းဒေသတွင်းမှာမူရည်စေဝါပုံစံသစ်တွေဝင်ရောက်လာတဲ့အပေါ်ဆိုးရိမ်မှုတွေတိုးလာနေပြီးမူရည်တိုက်ဖျက်ရေးလုပ်ငန်းတွေကပိုပြီးတော့ရှုပ်ထွေးခက်ခဲလာတယ်လို့လည်း UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကသတိပေးပြောဆိုပါတယ်။မ မြန်မာနိုင်ငံတွင်းကိုဓာတုပစ္စည်းတွေဝင်ရောက်လာမှုရပ်တန့်နိုင်မှုအတွေ့မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းမစ္စတာဒေါက်လတ်ကမှတ်ချက်ပေးပြောဆိုခဲ့ပါလေရှင်
ကိုရီးယားကျွမ်းဆောင်မှာတင်မာမှုတွေဖြစ်နေတာကိုငြိမ်းချမ်းစွာဖြေရှင်းဖို့ချက်ချင်းလှုံ့ဆော်တဲ့လို့ကုလသမဂ္ဂရဲ့တန်ကိုယ်စားလှယ်ကပြောလိုက်ပါတယ်ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်တွင်းမှု Jeffrey Feldman ဟာမြောက်ကိုရီးယားနိုင်ငံကိုအခုသတင်းပတ်တွေမှာတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုဒုတိယနိုင်ငံသားရေးဝန်ကြီးပေါက်မြွန်ဂုတ်တို့နဲ့တွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားနဲ့ကုလသမဂ္ဂတို့နှစ်ဖက်စလုံးကပုံမှန်ဆက်ဆံရေးထားရှိသွားဖို့သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမီဒီယာကပြောပါတယ်မြောက်ကိုရီးယားနဲ့ကုလသမဂ္ဂကြားအခုနောက်ဆုံးဖြစ်ပေါ်တိုးတက်မှုဟာ Mr. Feldman မကြာသေးခင်ကမြောက်ကိုရီးယားနိုင်ငံကို၄ရက်ကြာတွားရောက်ခဲ့တာရလာဖြစ်တယ်လို့ KCNA သတင်းဌာနကပြောပါတယ်သူတို့သုံးစလုံးကကိုရီးယားကျွမ်းဆောင်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်တွေကိုဖလှယ်ခဲ့ကြတယ်လို့လက်ရှိချင်းနေဟာဒီနေ့ကဘာကြီးရဲ့ငင်းကြိုင်းနဲ့လုံချုံရေးအတွက်အတင်းမဆုံးနဲ့အနေရအရှိဆုံးအနေထားဖြစ်တယ်ဆိုတာကိုသဘောတူခဲ့ကြတယ်လို့လည်းကုလသမဂ္ဂပြောခွင့်ရကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွင်ဒေသ6ခုမှာလောင်ကျွမ်းနေတဲ့မိကိုမိသက်သမားတွေနှိမ့်သက်နေကြရဆဲဖြစ်တယ်လို့မိလောင်မှုကြောင့်အ ਨੇ ဆုံးလူတဦးသေဆုံးပြီးယာနဲ့ချီတဲ့အိမ်တွေမိလောင်ပျက်စီးခဲ့ရပါတယ်ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မြောက်ဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းအဆိုပါဆုံးမိလောင်ကျွမ်းခဲ့တဲ့ဘန်ထူရာခရိုင်ကမိလောင်အပျက်စီးတွေကိုပြည်내အုပ်ချုပ်ရေးမှူးဂျယ်ရမီဘရောင်းတွားရောက်ပြီးတော့စစ်ဆေးပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်တော်မီလောင်ကျွမ်းမှုကပိုပြီးတော့ပျက်စီးစေခဲ့ရတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။မိလောင်မှုကြောင့်ပြည်သူတွေရဲ့အသက်အန္တရာယ်ချင်းချောက်ခံရပြီးတင်းထောင်နဲ့ချီဆုံးရှုံးရတဲ့ပြည်내တွင်မှာအခြေအနေတစ်တရက်နဲ့ရင်ဆိုင်နေရပြီလို့လည်းအုပ်ချုပ်ရေးမှူးကပြောဆိုခဲ့တာပါ။လူပေါင်း 18,000 ကိုတော့ဘေးလွတ်ရာပြောင်းရွှေ့ကယ်ဆယ်ထားရဆဲဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်ရှင်လူအခွင့်ရေးယဉ်ကျေးမှုထွန်းကားပြီးငြိမ်းချမ်းသောကမ္ဘာကြီးတည်ဆောက်နိုင်ဖို့နိုင်ငံတကာလူအခွင့်ရေးနေ့2019ရဲ့ဆောင်းပုံဖြစ်တဲ့လူအခွင့်ရေးအတွက်ရည်တည်ကြ #StandUpForHumanRights ဆိုတဲ့အတိုင်းလူအခွင့်ရေးချိုးဖောက်မှုတွေကိုလူသားတိုင်းမမတ်ရည်တည်ကာကွယ်ကြဖို့မြန်မာလူအခွင့်ရေးလှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူအခွင့်ရေးနေ့မှာတိုက်တွန်းလိုက်ပါတယ်။အယတားဆွေးရလက်ထက်နိုင်ငံတကာကပြစ်တင်ရှုံချဝေဖန်ရတဲ့အထိလူအခွင့်ရေးချိုးဖောက်မှုတွေဆွဆွဝဝဆက်ရှိနေသေးတာဟာလူအခွင့်ရေးချိုးဖောက်သူတွေကိုအရေးယူနိုင်မှုမရှိဘဲချိုးဖောက်ခံရသူတွေကိုဥပဒေအရအကာအကွယ်ပေးနိုင်မှုအားနည်းနေတဲ့အတွက်ကြောင့်ရှုမြင်ကြပါရစေ။အသေးစိတ်ကိုတော့မဆုမကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့69ချိန်မြောက်နိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားတွေကိုကဘာတဝမ်းမှာကျင်းပတယ်လို့မြန်မာနိုင်ငံမှာလည်းရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာလူခွင့်ရေးလှုပ်ရှားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကပူးပေါင်းကျင်းပကြပါရစေ။လူခွင့်ရေးအတွက်ယက်တီကြ #StandUpForHumanRights ဆိုတဲ့နိုင်ငံတကာလူခွင့်ရေးနေ့2019ရဲ့ဆောင်ပုဒ်အတိုင်းကဘာကြီးမှာလူခွင့်ရေးယဉ်ကျေးမှုထွန်းကားစေဖို့လူခွင့်ရေးကိုအမှန်တကယ်ရရှိခံစားစေဖို့လူသားတိုင်းလူခွင့်ရေးကာကွယ်ဆောင်ရှောက်မှုတွေကိုမမမမရက်တီကာကွယ်ဖို့ဆိုပြီးဒီနှစ်အတွက်ကုလသမဂ္ဂအဖွဲ့ကြီးကရွေးချယ်ခဲ့တာပါ #StandUpForHumanRights တင်ကြတာကိုရွေးချယ်ရတာကတော့ယနေ့ခေတ်ဆိုရှယ်မီဒီယာတွေကနေထိရောက်တဲ့ဆက်သွယ်ရေးလမ်းကြောင်းတွေကနေလူခွင့်ရေးလှုပ်ရှားမှုတွေပို့ပြီးတော့အရှိန်မြင့်မှုနဲ့လူသားတိုင်းလူခွင့်ရေးပေါ်ရက်တီကာကွယ်ကြဖို့တိုက်တွန်းလာတာကြောင့်ဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့အရသာအစိုးရလက်ထက်လူခွင့်ရေးချိုးဖောက်မှုတွေရှိနေသေးတာလူခွင့်ရေးလှုပ်ရှားသူတွေကြုံနေရဆဲစိန်ခေါ်မှုတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုဥဆောင်ကျင်းပခဲ့တဲ့အဖွဲ့ဖြစ်တဲ့လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ HRTP ရဲ့အမှုဆောင်ဒါရိုက်တာဦးမြင့်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
မြန်မာနိုင်ငံမှာလူခွင့်ရေးရှင်တွေကစံချိန်စံညုံးနဲ့မကိုက်ညီသေးပါဘူးဒါပေမဲ့တော်တော်ခက်ခက်ခဲခဲကိုရှေ့ဆက်ပြီးရုန်းကအောင်မှာပဲမြန်မာနိုင်ငံမှာတချို့ဟာတွေကတော့မပြည့်စုံပါဘူးမပြည့်စုံသေးတာလည်းရှိအောင်မှာပေါ့လေအခုချိန်မှာတော့လူခွင့်ရေးဆိုတာသကလုံးအားဖြင့်တော့ရင်ပါသွားပါဘူးတို့တော်လေသူတို့အမှန်တကယ်လူခွင့်ရေးနဲ့အသားမကျနိုင်သေးပါဘူးပြောရရင်တော့လူခွင့်ရေးဆိုတာဘာလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောကြင်ပါတယ်ကောင်းကောင်းသူတို့ကိုယ်ရင်မသိရင်တော့အချိုးပေါက်ခံဖို့နှီးသွားပါပြီအဲ့ဒီနည်းနဲ့ပဲကျွန်တော်တို့တိုင်းပြည်မှာတော့ဒီလူခွင့်ချိုးဖောက်မှုကြီးကဆက်လက်ရှင်သန်နေသေးပါပဲအရှိုးရကောအုပ်ချုပ်သူရောအုပ်ချုပ်ခံကရောလူခွင့်ကိုလိုက်လေးစားလိုက်နာဖို့ပြကူဒါတွေကိုအရှိုးရပြင်ပေးရမယ်လွတ်တော်တွေကနေဥပဒေပြဋ္ဌာန်းပေးရမယ်အဲ့ဒီနည်းနဲ့ရမှလူလူရဲ့ သက်တရာသက်သာကြောင့်ဖြစ်လာပါဘူ
းမြန်မာနိုင်ငံမှာနိုင်ငံတကာကပြစ်တင်ဝေဖန်ရှုတ်ချရလောက်တဲ့အထိလူခွေချိုးပေါက်ခံရမှုအခြေအနေတွေဆိုးဆိုးဝါးဝါဖြစ်နေတာဟာလူခွေချိုးပေါက်သူတွေကိုဥပဒေကြောင့်အရအေးအေးယူနိုင်ခြင်းမရှိတာနောက်လူခွေချိုးပေါက်ခံရသူတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းမှုအားနည်းနေတာကြောင့်လို့နိုင်ငံတကာလူခွေနေလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်တဲ့အဖွဲ့တစ်ခုဖြစ်တဲ့AAPBB နိုင်ငံရေးအကျဉ်းသားဟောင်းများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဥတိတ်နိုင်ကထောက်ပြပါတယ
်ဒီကနေ့အစိုးရဆိုလို့ရှိရင် PPP ရေးချယ်ထားတဲ့အစိုးရဖြစ်တယ်ပေါ့ဒီအစိုးရကလည်းဒီလူခွင့်ရေးတုတ်တဲ့မြန်မာအောင်ကာကွယ်ဖို့အတွက်ကြိုးစားနေကြတော့ကျွန်တော်တို့တွေ့ရတယ်တိုးပေမဲ့လည်းတိတ်တာထိရှားတဲ့ကြောင်းလည်းမှုမျိုးတုတ်တက်လာတဲ့အခြေအနေမျိုးတော့ကျွန်တော်တို့မတွေ့ရဘူးအဓိကကတော့လူခွေရေပြုလို့ခဲ့တဲ့လူတွေကပြစ်ဒဏ်ကနေပြီးတော့ကင်းလို့နေတဲ့ဆိုတဲ့အချိန်လေးကဒီလူခွေရေဖြစ်တဲ့ဘုတွေကာကွယ်ဖို့အတွက်အကြီးမားဆုံးစေခေါ်မှုလို့ပဲဟိုအဲ့လိုမြင်ပါတယ်ဒါဆိုလူခွေရေချိုးဝှက်မှုချိုးဝှက်မှုမှာကျူးလွန်တဲ့လူတွေကိုထိရောက်တဲ့အရေးယူမှုတွေဆောင်ရွက်ရမယ်အရေးယူဆောင်ရွက်မှုတွေပြုနိုင်မဲ့ဥပဒေလေးကိုကျွန်တော်တို့အမြန်ဆုံးပြတ်ထန်းစေတယ်လို့မြင်ပါတယ်ဒီနှစ်ချက်ကအဓိကလို့မြင်ပါတယ
်လူခွင့်ရေးကြီးညာစာတမ်းပါအခြေခံလူခွင့်ရေးတွေကိုပြည်သူလူထုကသိရှိပြီးလေးစားလိုက်နာဖို့ပညာပေးလှုံ့ဆော်မှုတွေကပို့ပြီးတော့အရေးတကြီးလှုံ့ဆော်မှုလိုအပ်နေတာအထူးသဖြင့်လူမျိုးဘာသာအသားအရောင်လိင်စိတ်ခံယူမှုကွဲပြားမှုစတဲ့လူသားတိုင်းရဲ့မတူညီကွဲပြားမှုတွေအပေါ်မှာအခြေခံလူခွင့်ရေးချိုးပေါက်ခံရတာနှိမ်ချဆက်ဆံခံရမှုတွေပပျောက်အောင်လို့လူခွင့်ရေးအတွက်လူသားတိုင်းကမမမမရက်တီပေးရမယ်ဆိုတဲ့အသိစိတ်ဓာတ်ရှိဖို့အရေးကြီးတယ်လို့လည်း Triangle အမျိုးသမီးခွေရေလှူရှားမှုအဖွဲ့ဦးဆောင်သူမခင်လေးကလည်းထောက်ပြပါဗျ
။လူခွေရေဆိုတဲ့ဟာလေဒါကဘာမှအားလုံးကနေပြီးတော့သဘောတူလက်ခံပြီးတော့ပြဋ္ဌာန်းထားတဲ့ကဘာစုရသမဂ္ဂရဲ့ပညာစာရဲနဲ့မှာပါဝင်ပြီးသားလူတိုင်းမှာကိုယ့်ရပါဝင်ရေးဆရာဖြစ်တဲ့အတွက်ဒါကိုလည်းကျမတို့ကအလေးစိုက်ပြီးတော့အရေးစိုက်တကယ်ကိုစစ်စစ်ကတည်းကအခွင့်အရေးပိုင်းဒီကိုလုပ်ဖို့ပြောပါတယ်။ပြည်သူပြည်သားတွေအားလုံးကလည်းလူခွေရေချိုးဖောက်မှုဆိုတဲ့ဟာဟာဘလို့ရှိရဲတနက်နဲ့ပြင်းမှလုံးနဲ့ရိုက်မှမဟုတ်ခဲနဲ့လူတို့ဥပယောက်ကိုပဲဖြစ်စေเนาะဒီလိုမျိုးစပြောဆိုမှုကလည်းချိုးဖောက်မှုဖြစ်တယ်ဆိုတာကိုတော့အထူးသတိထားဖို့လိုမယ်လို့ကျွန်မမြင်ပါတယ
်။ကဘာတဝန်းကလူသားတိုင်းလူကုန်တိတ်ခါရှိရှိနေထိုင်နိုင်ရေးနောက်စစ်မှန်ပြေဝတဲ့လူခွေအပြေဝခံစားရရှိရေးအစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလူခွေရဲ့အပေါ်အမှန်တကယ်လေးစားလိုက်နာပြီးတော့ဥပဒေတွေခိုင်မာစွာပြဋ္ဌာန်းပြီးတော့အကာအကွယ်ပေးဖို့ကိုလည်းလူခွေအဖွဲ့တွေဘက်ကအလေးအနက်တိုက်တွန်းကြတာပါ။ကုလသမဂ္ဂကနိုင်ငံတိုင်းမဖြစ်မနေလိုက်နာတဲ့လူခွေဆိုင်ရာအပြည်ပြည်ဆိုင်ရာကြီးညာစာတမ်းကိုအတိပြုပြဋ္ဌာန်းနိုင်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုဂုဏ်ပြုသောအဖြစ်လူခွေရေးနေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံကတရားဝင်သတ်မှတ်ပြီးကျင်းပလာခဲ့တာဆိုရင်အခုဆိုရင်69ချိန်မြောက်ဖြစ်လာပြီဖြစ်ပါတယ်ရှင်
။မဆုမတင်ပြခဲ့တာဖြစ်ပါတယ်။အခုတော့မူရဆေးဝါးဖန်စီရမိတဲ့အကြောင်းပဲကိုဆက်ပါမယ်ရှင်။ထမ်းမြမာနယ်စရှမ်းပြည်နယ်နင်းချင်းရိုင်မြို့နယ်အတွင်းမှာမူရဆေးဝါးတည်ဆောင်လာတဲ့လက်နက်ကင်အုပ်စုတွေနဲ့ထိုင်းစစ်တပ်အကြားဒီကနေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ခဲ့ပြီးစိတ်ကြွဆေးတည်ဆောင်လာသူတို့ချို့တည်ဆုံးခဲ့တယ်လို့စိတ်ကြွဆေးပြားအများပြားလဲဖန်စီရမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းပြေစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နှစ်ကုန်ပိုင်းအချိန်ခရစ်စမတ်ကာလအတွင်းမှာထိုင်းနိုင်ငံတဲကိုနေဆက်ကနေတဆင့်စိတ်ကြွဆေးတွေအလုံးရင်းနဲ့တည်ဆောင်လာမဲ့သတင်းကိုထိုင်းစစ်တပ်ကကြိုတင်သတင်းရထားတာကြောင့်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဖားလွန်ဒေသကျလောကြီးရွာနီးမှာထိုင်းနယ်ခြားဆောင်တပ်ရင်းတွေနဲ့ထိုင်းကင်းတောက်တပ်ရင်း31တို့ကဒီဇင်ဘာလ9ရက်နေ့ကလေးကစစ်ဆေးမှုတွေလုပ်ပြီးစောင့်ကြည့်နေကြတာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာတော့စိတ်ကြွဆေးအများပြတည်ဆောင်လာသူတွေနဲ့တိုက်ပွဲဖြစ်ခဲ့ကြောင်းထိုင်းမြောက်ပိုင်းတိုင်းတပ်မတော်3ကစစ်ဘက်ဆိုင်ရာတာဝန်ရှိသူဗိုလ်ချုပ်ကြီးချက်လောင်ချိုင်းကအခုလိုပြောပါတယ
်
ဒီကနေ့မနေ့9နာရီအချိန်လောက်မှာဘူးရီစေဝါတဲဆောင်လာသူတွေနဲ့ထိုင်းစစ်တပ်ကြားမှာတိုက်ပွဲတွေဖြစ်ခဲ့ကြောင်းထိုင်းနယ်စပ်ကိုဝင်လာတဲ့ဘူးရီစေဝါတဲဆောင်လာသူတွေနဲ့ထိုင်းတပ်မဟာ3ကတပ်ဖွဲ့ဝင်တွေကြားတိုက်ပွဲတွေဖြစ်တာကြောင့်ဘူးရီစေဝါတဲဆောင်လာသူ9ယောက်အသေးဖမ်းမိခဲ့တယ်လို့ဆိုပါတယ်။သူတို့တဲဆောင်လာတဲ့ဆာလာအိတ်တွေနဲ့လှုပ်ထားတဲ့ကျောပိုးအိတ်16လုံးဖမ်းမိခဲ့ပြီးတလုံးစီမှာစိတ်ကြွဆေးသသိန်းလောက်ပါတဲ့အကြောင်းတခြားပြန်တဲ့သူတွေကတော့ထွက်ပြေးလွတ်မြောက်သွားတဲ့အကြောင်းပြောဆိုသွားတာပါ။ဒီဇင်ဘာလ10ရက်နေ့မနေ့9နာရီကျော်အချိန်လောက်မှာအင်အား20ကျော်ရှိတဲ့မွေးရည်ဆေးဝါးတဲဆောင်လာတဲ့လက်နက်ကိုင်အုပ်စုတွေဟာထိုင်းနယ်စပ်အနီးကျလောကျေးရွာအနီးဝင်လန်းကနေမွေးရည်ဆေးဝါးတွေတဲဆောင်လာတာကိုသိရှိတဲ့အတွက်စစ်ဆေးဖို့အတွက် ထိုင်းစစ်တပ်ကရက်တန့်ခိုင်းခဲ့တာပါဒီနောက်မှာတော့မူရစေဝါတဲဆောင်လာသူတွေကထိုင်းစစ်တပ်ကိုစတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်ကြားမှာတိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံဘက်နေကဆိုပါတယ်ထိုင်းနိုင်ငံဗန်ကောက်မြို့မှာလည်းပြီးခဲ့တဲ့ရက်ကပဲစိတ်ကြွစီ135,000နဲ့ဘိန်းပြူတွေဖမ်းမိခဲ့ကြောင်းဒီစိတ်ကြွစီတွေဟာချင်းမှန်ချင်းရိုင်ခရိုင်တွေကိုဖျက်ချော်ပြီးအင်းဒီနာချင်းနိုင်ငံတွေကလာတဲ့စိတ်ကြွစီတွေဖြစ်ကြောင်းထိုင်းရဲချုပ်ဦးဆောင်ပြီးထိုင်းရဲတပ်ဖွဲ့ကဒီဇင်ဘာလ4ရက်နေ့တုန်းကလည်းဗန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ရှင်
မအေးမသတင်းပေးပို့ခဲ့တာပါအခုတော့ကယ်လီဖိုးနီးယားပြည်နယ်ဘက်ကတော်မီလောင်တဲ့အခြေအနေကိုတင်ပြပေးပါမယ်တော်မီအကြီးကျယ်လောင်ကျွမ်းမှုတွေကြုံရလေးရှိတဲ့ကယ်လီဖိုးနီးယားပြည်နယ်ကပူပြင်း6သိန်းမှုနဲ့အာတိတ်ဒေသကရေခဲတွေအရေးပြိုနေတဲ့အခြေအနေတွေကြားဆက်နွယ်မှုရှိနိုင်တဲ့အကြောင်းသုတေသနလေ့လာချက်တစ်ခုကတတိပေးလိုက်ပါတယ်ရှစ်လာမဲ့ဆယ်စုနှစ်တွေမှာအာတိတ်ဒေသကရေခဲတောင်တွေပင်လယ်ပြင်ကရေခဲတွေအရေးပြိုလာနေတာနဲ့အမျှကမ္ဘာတဝန်းကရာသီဥတုအခြေအနေတွေပေါ်ရိုက်ခလာနိုင်တဲ့အလားအလာတွေကိုအမေရိကန်အခြေစိုက် Lawrence Livermore မဟုတ်တည်တနာဌာနကသိပ္ပံပညာရှင်တွေလေ့လာခဲ့ကြတာပါဒီအကြောင်း VOA သတင်းနောက် Elizabeth ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လုံးကတင်ပြပေးထားပါတယ်ရှင
်ပျက်စီးဆုံးရှုံးမှုတွေကြီးကျယ်ကြုံခဲ့ရတဲ့ကယ်လီဖိုးနီးယားပြည်နယ်ကတော်မီနဲ့အာတိတ်ရေခဲဒေသကအခြေအနေကြားဆက်နွယ်မှုရှိနေနိုင်တယ်လို့ American အာကာသသိပ္ပံ Agency NASA ကသိပ္ပံပညာရှင် Josh Willis တို့လိုကျွမ်းကျင်သူတွေတတိပေးနေကြတာပါ
Ice is disappearing from the Arctic Ocean. It's disappearing from Greenland.
အာတိတ်သမုဒ္ဒရာမှာရေခဲတွေအရေးပြောကုန်ပါပြီ။ Greenland နိုင်ငံကနေပျောက်ကွယ်လာနေတဲ့အခြေအနေကြောင့်ကမ္ဘာတဝှမ်းရာသီဥတုပုံစံတွေပါပြောင်းလဲလာပါတယ
်။အာတိတ်ဒေသမှာပုံမှန်ဖွင့်လာရကပင်လယ်ထဲမှာရေခဲတွေလည်းပျောက်ကွယ်လာနေပါတယ်။ရှေ့လာမဲ့ဆက်စုနှစ်နှစ်ခုအတွင်းပင်လယ်ပြင်ကရေခဲတွေရဲ့အခြေအနေကိုလေ့လာရမှာတော့ Alaska နဲ့ကနေဒါနိုင်ငံတွေကိုဆောင်းရသည့်လေတွေအကြီးအကျယ်တက်ခတ်နေတာကိုတွေ့ရှိခဲ့ကြပါတယ်။ဒီအခြေအနေတွေကကယ်လီဖိုးနီးယားပြည်နယ်ကိုရိုက်ခတ်လာနိုင်တယ်လို့လဲ Lawrence Livermore အမျိုးသားသုတေသနဌာနကသိပ္ပံပညာရှင် Ivana Savchenkovich ကပြောပါတယ
် And we saw quite substantial drying of California so due to sea ice alone we saw
ပင်လယ်ထဲကရေခဲပြင်တွေကြောင့်ကယ်လီဖိုးနီးယားမှာအကြီးအကျယ်6တွေ့လာနိုင်တာတွေ့ရပါတယ်ရှေ့လာမယ့်နှစ်ပေါင်း20အတွင်းမှာမိုးရေချိန်10ကနေပြီးတော့15ရာခိုင်နှုန်းလောက်လျော့နေလာနိုင်ပါတယ်
သမုဒ္ဒရာတွေရေခဲတွေဘလောက်ထိအရေးပြိုကုန်ပြီလဲဆိုတာကိုလေ့လာဖို့ Greenland နိုင်ငံကမကြတဲ့ငါပဲသွားခဲ့တဲ့သိပ္ပံပညာရှင်တွေအနေနဲ့ကမ္ဘာတဝန်းရိုက်ခတ်လာနိုင်တဲ့အန္တရာယ်ကိုလည်းပုံမှန်သိရှိခွင့်ရခဲ့ကြတာပ
ါ Warm water is widespread across the Greenland shelf and it is very much a major threat to the glaciers
Greenland ဒေသတစ်လျှောက်မှာရေတွေပုံမှန်ပူနွေးလာနေပြီးရေခဲတောင်တွေအတွက်တကယ့်ကိုကြီးမားတဲ့ချိန်ချမှုတစ်ရပ်ဖြစ်လာပါတယ် Greenland ဒေသမှာရေခဲတွေဘယ်လောက်မြန်မြန်ဆန်ဆန်ပျောက်ကွယ်သွားမလဲဆိုတာကိုတော့တည်တည်ကြကြမသိသေးပါဘူးနှစ်တစ်ထောင်နှစ်ထောင်လောက်မှဖြစ်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ရင်ဆိုင်ကောင်းရင်ဆိုင်နိုင်ရမှာဖြစ်ပေမဲ့နှစ်ရာခိုင်နှုန်းလောက်မှဖြစ်လာမယ်ဆိုရင်တော့ကမ္ဘာပေါ်ကမြို့ကြီးတွေကနေအခုကတည်းကဘေးလွတ်ရာပြောင်းကြရတော့မှာပါ
ရာဇဝတ်ဖောက်ပြန်မှုအခြေအနေနဲ့ပတ်သက်လို့လက်တလုံးမှာသိပ္ပံပညာရှင်တွေခင်ခင်မမခံမှန်းနိုင်တဲ့အထက်မှာတော့အမေရိကန်နောက်တောင်ဘက်ဒေသလည်းပါဝင်ပါတယ
် We will probably see drier conditions in the long run in this
20ရာစုဝက်ကျော်ကာလတွေရောက်လာတဲ့အခါအနောက်တောင်ပိုင်းဒေသမှာပြင်းထန်တဲ့အခြေအနေမျိုးတွေတွေ့ရနိုင်ပါတယ်ရေလိုအပ်ချက်ကိုဖြည့်ဆည်းဖို့ကြိုးစားရတာမျိုးမီးပေးနဲ့တခြားပြဿနာမျိုးတွေလည်းကြုံရနိုင်ပါတယ်
ချောက်သွင်းမှုတွေဖြင့်လူကြီးကြီးထွားမှုကလည်းတော်မီလောင်ကျွမ်းမှုလိုကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေကိုမီးထိုးပေးနေတဲ့အကြောင်းရင်းတစ်ခုဖြစ်တွေ့ရတဲ့အကြောင်း NASA ကသိပ္ပံပညာရှင်တူဦးဖြစ်တဲ့ Natasha Starbros ကပြောပါတယ
် We are in Southern California anda lot of the fires we
တမတို့တောင်ပိုင်းကယ်လီဖိုးနီးယားကနေရာတော်တော်များများမှာမီးလောင်မှုဖြစ်ရတာဟာတောတောင်တွေနဲ့ထိစပ်နေကြတဲ့လူတွေကြောင့်ဖြစ်တာတွေ့ရပါတယ
်ရာသီဥတုပုံစံအပြောင်းအလဲတွေကြောင့်အခြေအနေတွေဟာပိုဆိုးလာနိုင်တယ်လို့လည်းသူကသတိပေးပါတယ်
As we experience climate changes and things become hotter and drier
ရာသီဥတုပြောင်းလဲမှုတွေနဲ့အတူပုံမပူနွေးခြောက်သွေ့လာတာနဲ့အပြာမီးလောင်မှုတွေကလည်းခဲပြတ်တစ်ခုလိုဖြစ်လာပါတယ်။ပတ်ဝန်းကျင်မြေအနေအထားကိုလုံးဝဖျက်ပစ်လိုက်ပြီးဂေဟာစနစ်တည်းရဲ့အစားထိုးပေါ်ပေါက်လာပါတယ်
။အနာဂတ်ကမ္ဘာကြီးမှာပြင်းထန်တဲ့ရေကြီးမှုတွေမိုးကောင်ရေရှားမှုတွေပေါ်ပေါက်လာနိုင်တဲ့အလားအလာတွေရှိနေပေမဲ့ရာသီဥတုဖောက်ပြန်မှုတွေနဲ့ကြုံရမယ့်နေရာတွေကတော့အချိန်ကာလအလိုက်ပြောင်းလဲလာနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေကယူဆနေကြပါတယ်ခင်ဗျာ
။ကိုယ်လုံးတင်ပြခဲ့တာပါရှင်။ဆောင်းနှင်းတွေဝေတဲ့နှစ်သိကူရာသီရောက်တိုင်းဒီရသည်ကိုခန်းစားရေးဖွဲ့တဲ့သချင်းတွေခရစ်စမတ်သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီကနေ့မှာတော့လေးဖြူတီဆိုထားတဲ့လွမ်းသူအိမ်မက်ဆိုတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းနဲ့ပါတယ်။နားဆင်ကြရအောင်ပါရှင်။
and kubala lu ene po no se ke yo e tu ba so de
လေပြူတီဆိုထားတဲ့လွန်သူအိမ်မဲ့တခြင်းကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းတနင်္ဂနွေနေ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါနောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25နဲ့30နိုင်ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချက်ကိုမှတ်တင်ထိုက်ကြေညာပေးပါမယ်ရှင
်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်လိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ကျူးကျော်သိမ်းပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်မှုကိုဘက်လိုက်ထောက်ခံလိုက်တာဖြစ်စေတယ်လို့အာရပ်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။အာရပ်အဖွဲ့ချုပ်နိုင်ငံခြားရေးဝန်ကြီးတွေကိုင်ရိုမြို့တော်မှာဒီကနေ့တင်းနှင်းကနေနဲ့အစောပိုင်းအရေးပေါ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာချက်ထုတ်လိုက်တာပါ။သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အရှေ့အလယ်ပိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဂျာဝင်ပံ့ပိုးပေးနေသူတအုပ်အဖြစ်ကနေအမေရိကန်ရဲ့အခန်းကဏ္ဍကိုရုပ်သိမ်းလိုက်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အီရတ်နိုင်ငံမှာရှိတဲ့ IS စစ်သွေးကြွအဖွဲ့ကိုတိုက်ထုတ်တဲ့သုံးနှစ်ကြာစစ်ပွဲဟာအောင်အောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါ El Abadi ကမနေ့စနေနေ့ကကြေညာပါတယ်။အီရတ်ဆီးရီးယားနေဆက်ဒေသကိုအီရတ်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်အဲစစ်သွေးကြတွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာတဲ့အကြောင်းဝန်ကြီးချုပ်အပယ်ဒီကဘက်ကရက်မှာပြုလုပ်တဲ့အီရတ်သတင်းသမားများတတ်မှတ်ခါကစီစဉ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းအတိုက်ခံနိုင်ငံရေးသမားလည်းဖြစ်ဂျော်ဂျီယာသမ္မတဟောင်းလည်းဖြစ်တဲ့မီခေးဆာဆာကာစဘဲလ်ကသူ့အစာငတ်ခံဆန္ဒပြနေတယ်လို့ကြေညာတဲ့အကြောင်းသူ့ရဲ့ရှင်းတွေကသတင်းထောက်တွေကိုမနေ့စနေနေ့ကပြောဆိုလိုက်ပါတယ်ရှင်။
တရင်တင်ချက်ကိုမတင်ငင်ထိုက်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခန်းနဲ့9:00တိထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.